နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်မဲ့ကိစ္စကိုထောက်ခံသူတွေကဒေါ်လာ2000မြန်မာငွေသိန်း30ကျော်ကုန်ကြမဲ့네덜란드နိုင်ငံတဟိတ်မြို့ခီးစဉ်ကိုလိုက်ပါဝယ်ရန်ဖို့စီစဉ်နေကြပါပြီ။မြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြစ်ရှင်းရင်ဆိုင်မဲ့လို့ဖြစ်ခဲ့တဲ့သတင်းဘက်ကမထင်မှတ်ပဲကြေညာပြီးတိုင်းပြည်ထဲမှာဒေါ်ဆန်းစုကြည်အတွက်လူလူထောက်ခံပွဲတွေဆိုင်းဘုတ်တင်ထောက်ခံတာနဲ့အင်တာနက်မှာထောက်ခံတာတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ဒီဇင်ဘာ10ရက်နေ့မှာစလုံးမဲ့ဒီဂျာနာပွဲကိုကိုရိုင်းသွားပြီးဝင်ရမယ်။ထောက်ခံသူတွေကလည်းဒီခီးစဉ်ကိုသွားဖို့ချက်ချင်းစီစဉ်နေတဲ့ကြောင်း AFP သတင်းဌာနမှရေးသားထားပါတယ်။9ရက်ကြာတဟိတ်မြို့ခီးစဉ်အတွက်ဗီဇာကြီးနဲ့သယ်ယူပို့ဆောင်စရိတ်ပါဝင်စုစုပေါင်းအမေရိကန်ဒေါ်လာ2150နဲ့အကျိုးဆောင်ပေးနေတယ်လို့ခီးသွွားလုပ်ငန်းတစ်ခုရဲ့ဝန်ထမ်းတူဖြစ်သူမက်ကျူလိုင်ကပြောတဲ့အကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။ဒီငွေပမာဏဟာမြန်မာနိုင်ငံလူနိုင်ငံမျိုးပါလူတွေအတွက်တော့အတော်လေးကိုများတဲ့ငွေပမာဏပါ။တနင်္ဂနွေနေ့တုန်းကလည်းမြန်မာနိုင်ငံလေပိုက်မုံရွာမြို့မှာလူ3000လောက်စုဝေးပြီးဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကိုထောက်ခံဆန္ဒဖော်ထုတ်ခဲ့ကြတယ်လို့နောက်ထပ်ထောက်ခံပွဲတွေကိုလည်းစီစဉ်ထားပါတယ်ခင်ဗျ။